ဗီဒီဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကနိုင်ငံတော်အတမီယန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုနိုဝင်ဘာ20ရက်မနက်ပိုင်းမှာဖုန်းခေါ်ဆိုရင်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးပြောကြားလိုက်ပြီးဒီရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နောက်ထပ်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲဒီနောက်သူတို့နှုတ်ဦးဟာမြန်မာနိုင်ငံရင်ဆိုင်ရွယ်ရှိတဲ့စိန်ခေါ်မှုတွေကိုဆက်လက်ဆွေးနွေးကြပြီးရခိုင်ပြည်နယ်ကပဋိပက္ခနဲ့ရိုဟင်ဂျာအကြက်တဲပေါ်ဗီဒီအနေနဲ့စိုးရိမ်ကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကအလေးထားပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာနိုင်ငံတွေကြားဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြသလိုလာမယ့်နှစ်ဗီဒီအစိုးရကတာဝန်ယူကျင်းပမယ့် COP26 ညီလာခံနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုလျှော့ချရေးဘလောက်အရေးကြီးတယ်ဆိုတာကိုခေါင်းဆောင်နှုတ်ဦးကြားသဘောတူခဲ့ကြပါတယ်။ဒါ့အပြင်ဗီဒီကဆုံးဖြတ်ချက်ချလာတဲ့ Indo-Pacific ဒေသအားကောင်းလာစေရေးနဲ့အာဆီယံနိုင်ငံတွေနဲ့လည်းနီးကပ်စွာဆက်ဆံသွားရေးကိုဗီဒီဝန်ကြီးချုပ်ကထပ်လောင်းအတည်ပြုခဲ့ပါတယ်ခင်ဗျာ။